ဒီလိုနိုင်ငံမှာအစ္စလာမစ်အစွန်းရောက် IS အပေါ်အောင်ပွဲအထိမ်းအမှတ်ဖြစ်နေဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်ကစေးပြခြိတာဘက်ကိုချင်းပါပါတယ်။ဒီကအစွန်းရောက်ဘက်ကိုနိုင်ငံတွင်းကနေအောင်မြင်မြင်ဖောက်ထုတ်မောင်းထုတ်နိုင်ခဲ့ပြီလို့အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကကြေညာခဲ့ပြီးနောက်တနေ့မှာပဲအခုလိုချင်းပါတာဖြစ်ပါတယ်။စစ်တပ်ခြိတာပွဲကိုနိုင်ငံပိုင်မီဒီယာတခုတည်းကိုသာတက်ရောက်ခွင့်ပြုခဲ့ပြီးတော့နိုင်ငံပိုင်မီဒီယာကလည်းတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာတော့မရှိခဲ့ပါဘူး။ဘက်ဒန်မျိုးလည်းကယင်းမြန်မာအီရတ်တပ်ဖွဲ့တွေခြိတက်ခဲ့ကြသလိုရဟရင်တွေတိုက်လေရင်နေနဲ့လည်းပြန်ဆန်းခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အီရတ်တပ်ဖွဲ့တွေရဲ့ဆုံးဆောင်မှုအတွက်ကျေးဇူးတင်ရှိပါကြောင်းနဲ့အသက်ပေးခဲ့ရသူတွေကိုလည်းအမတ်ရအောင်မေးပါကြောင်းဝန်ကြီးချုပ်အဘာဒီက Twitter လူမှုကွန်ရက်မှာရေးသားပါတယ်။ဒီနေ့တနင်္ဂနွေနေ့ကိုလည်းအများပြည်သူအားလည်းရဲ့အဖြစ်နဲ့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။အီရတ်နိုင်ငံတွင်းကနေအစ္စလာမစ်အစွန်းရောက် IS ကိုမောင်းထုတ်နိုင်ရေး၃နှစ်ကြာစစ်ပွဲကအောင်မြင်စွာအဆုံးသတ်နိုင်ပြီဖြစ်ကြောင်းမနေ့စနေနေ့ကဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။အီရတ်တပ်ဖွဲ့တွေကအီရတ်စီးရီးယားနယ်စပ်ကိုအပြည့်အဝထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းနဲ့ IS ကိုချေမုန်းတဲ့စစ်ပွဲပြီးဆုံးသွားပြီလို့အီရတ်သတင်းတောက်များတမကကကျင်းပတဲ့ညီလာခံမှာဝန်ကြီးချုပ်အဘာဒီကပြောဆိုခဲ့ပါတယ်။စီးရီးယားစစ်တပ်ကိုရုရှားတို့အထောက်အကူပေးနေတဲ့စီးရီးယားနိုင်ငံတွေအစ္စလာမစ်အစွန်းရောက် IS ကိုချေမုန်းနိုင်ခဲ့ပြီလို့ရုရှားစိုးရွားကကြေညာခဲ့ပြီးနေ့အချာမှာအီရတ်ဘက်ကကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။